မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာမကြသေးခင်ကစလို့ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာတာကြောင့်ထိန်းချုပ်နိုင်အောင်ကြိုးပမ်းနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါကချင်ပြည်နယ်မှာကြောက်စိမ်းလုပ်ငန်းတွေကြောင့်ထင်ရှားတဲ့ဖားကန့်ဒေသအပါအဝင်နေရာတချို့မှာကာယောဂါကူးစက်မှုတွေတိုးလာနေတာကြောင့်သွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားရပြီးစောင့်ကြည့်စစ်ဆေးမှုတွေကိုလည်းတိုးမြှင့်နေပါတယ်။မကြသေးခင်ကဆလို့ယောဂါဘူးရှိသူအတီးပြူလူနာတွေများလာတာကြောင့်ယောဂါထိန်းချုပ်ရေးအစီအစဉ်တွေကိုလိုက်နာအောင်စီစဉ်နေရတယ်လို့လည်းဖားကန့်မြို့နယ်ကြက်ချိန်နေအသင်ကွယ်ဥက္ကဋ္ဌဦးတန်းစော်ကုန်းကဖူယိုအေကိုပြောပါတယ်
။ပထမလိုင်းကတော့ပေါ်ပေါ်ပါပါလေးကျလို့ကျတားရတယ်ဖကမှာပူတွေ့မလာဘူးပေါ့စကန်ဝင်းမှာကျတော့ကျွန်တော်ပူတွေ့တဲ့တောင်ရွာတွေ့ရတဲ့အနေနဲ့တော့မှကျွန်တော်တိချို့မှုကလွယ်တယ်တောင်ရွာကိုကျွန်တော်ကတ်တက်အနေမည်ဖြစ်တတ်မှတ်ပြီးတော့မှဒီရွာထဲမှာကြီးရွာထဲမှာရှိတဲ့ဒီသူတွေကိုကျွန်တော်စောင့်ဝင်နေရတဲ့ဒီညမာရေးအတွက်ဆောက်ရှောက်မှုတွေအဲ့ဒါတွေကိုချိန်နဲ့တပီးညီပေါ့ဒီနေရာနဲ့ဒီတက်တက်မတ်မတ်ပေါ့စကန်ရှိရှိနဲ့ကျွန်တော်တိချို့လို့ရတယ်အခုကကျတော့ကျွန်တော်ပိုးတွေ့လာတဲ့ဟာကနေရာလေးကစိတ်စိတ်လာတယ်စိတ်စိတ်လာတဲ့ခါကျတော့ဒီချိချိုးဘူးကခတ်သွားပြီ
မြန်မာနိုင်ငံမှာဒီနှစ်စံပိုင်းကစလို့ယောဂကူးစက်မှုတွေကြုံရခြင်းကကချင်ပြည်နယ်မှာအတိပြုလူနာမရှိခဲ့ပေမဲ့တကြောပြန်ကူးစက်မှုတွေတိုးလာရကအခုခါမှာတော့ဖားကန့်မြို့နယ်မှာတင်အတိပြုလူနာ228ဦးထိရှိနေပါတယ်ယောဂကူးစက်မှုတွေတိုးလာနေတာကြောင့်သွာလာလှုပ်ရှားမှုတွေကန့်သတ်တာအပါအဝင်ယောဂထိန်းချုပ်ရေးအစီအမံတွေကိုတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းဝိုင်းမော်မျိုးပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိန်းမျိုးက VOA ကိုပြောပါတယ်
။လူနာတွေခြေနေတွေကတော့တယောက်ကတော့ဆွေးနေရတယ်။ကျန်တဲ့လူတွေကတော့အကုန်လုံးကောင်းကြပါတယ်။လက်ရှိကျွန်တော်တို့မျိုးမှာဆေးရုံတက်နေလို့တော့တယောက်မှမရှိဘူးပြ။မကြီးနားမှာကတော့ကျွန်တော်တို့မျိုးနဲ့ပတ်သက်ပြီးဆေးရုံတက်နေတာတော့3ယောက်ရှိတာပေါ့။ဟုတ်ကဲ့ဟုတ်ကဲ့။အဲ့ဒါခြေနေတော့ကျွန်တော်6ယောက်ပေါ့။ဒါစုစုပေါင်း6ယောက်ရှိတယ်။အရာတွေပဲကောက်ွယ်တဲ့အနေနဲ့ကျွန်တော်အဓိကတော့ရန်ကုန်ပြန်တို့မန္တလေးပြန်တို့နော်ဖခင်ပြန်တို့အရာတွေကနေယောဂပါလာတဲ့အခါကျတော့မြို့မှာမြို့ဝင်မြို့ထွက်ဂိတ်တွေစစ်ဆေးထားတဲ့
ကျမ်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိစီးရင်တွေအရကချင်ပြည်နယ်မှာပိုးရိပ်အတီးပြူလူနာ353ရှိပါတယ်။ကာယောဂါကာလအချိန်ကြာလာတာနဲ့အမျှကချင်ပြည်နယ်မှာကျမ်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းကူညီသူတွေကြားမှာလည်းအခက်အခဲတွေတိုးလာနေတယ်လို့ဒေါက်တာသိန်းမျိုးကပြောပါတယ်။
ကျမရဝန်ထမ်းတွေလည်းဒီတုထာကသူရှိရမဲ့ဝန်ထမ်းတွေကိုလည်းအကုန်လုံးဆောင်ဝင်တယ်ဆ iam မတွေပြည်စုံအောင်ဖြည့်တယ်ဝန်ထမ်းမိုင်းလည်းလေဟာမှုမရှိဘူးအကောက်ကပစ္စည်းလည်းလေဟာမှုမရှိဘူးလူမှုရေးဖွဲ့စည်းတွေလည်းတက်ကြပါတယ်ကြာလာတော့နည်းနည်းလေးနည်းနည်းလေးမောလာတဲ့သဘောပဲရှိပါတယ်နော်စိတ်တက်ခွန်အားတော့ခံခံပေးရတာပေါ့
ကျမိုင်းနဲ့အောက်စားဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာမြင့်ထွေးကတော့ဝန်ထမ်းအားမမြအောင်တာဝန်ထမ်းဆောင်နေကြတဲ့ကျမိုင်းဝန်ထမ်းတွေအနေနဲ့ကာယောဂါကူးစက်မခံရအောင်အထူးတတိရှိဖို့တိုက်တွန်းထားပါတယ်။ကျမိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကာယောဂါကြောင့်သေဆုံးသူ2100ကျော်နဲ့အတီးပြူလူနာပေါင်းကတော့33000ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။